ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီကနေ့ရသေးရောင်မြို့နယ်ချိန်ခါလီကျေးရွာကားလမ်းပေါ်မှာအစိုးရစီရင်တန်းဘုံခွဲတိုက်ခိုက်ခံရကြောင်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်မနေ့ကလည်းကြောက်တော်မြို့နယ်အတွင်းဘုံခွဲပစ်ခတ်ကြရမှာအရတားတွေထိခိုက်သေးဆုံးခဲ့တဲ့အကြောင်းတပ်မတော်နဲ့ဒေသခံရွာသားတွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းကစစ်ရေးနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရခိုင်ပြည်နယ်ရတိတောင်မြို့နယ်မောင်သောငူမော်ကမ်းလန်းချင်းကာလီကျေးရွာကောင်ဘက်ရေကျော်သရန်းနီးမှာတပ်မတော်ရင်တန်းမိုင်းဆွဲတိုက်ခိုက်ခံရတယ်လို့ချင်းကာလီကျေးရွာသားတို့ကပြောပါတယ
်အရှင်ကလေးတောင်ပရေကျော်သားဖိုင်မှာပေါက်တယ်လို့ပြောတယ်ဒါမှမဟုတ်အပေါ်ထိတိုက်လို့မရှိဘူးကာပုံးကြီးတက်လာတယ်တက်တယ်အဲ့တော့မိုင်းပေါက်တယ်လို့ပြောတယ
်ဘုံပေါက်ကွဲပြီးပြစ်ခတ်မှုအနေငယ်ရှိပေမဲ့ထိခိုက်မှုတစုံတရာမရှိဘူးလို့သူကဆိုပါတယ်ချင်းကာလီကျေးရွာတွင်လူဝေမှုကြီးကြံရေးဖွဲ့တွေရောက်နေစဉ်တွင်မိုင်းခွဲဖြစ်စဉ်ဖြစ်ပွားပြီးအငူမော်တောင်ဦးစီရီဘက်မှာလည်းဒီမနေ့ဘုံပွားကွဲမှုရှိနေတယ်လို့ရတိတောင်မြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်။မနေ့ရှင်းနိုင်လောက်မှာရှင်ကာလီရွာရဲ့တောင်ဖက်မှာဟိုတရားကလေးတခုရှိတယ်။တောင်ကြားချောင်းဆက်ကူတဲ့တရားအဲ့ဒီနားမှာမိုက်ပေါက်တယ်လို့သိရတယ်။လာဝကတစ်ခုရောက်နေတော့ကြားတယ်။ဒီအငူမော်စစ်ကန်းနားမှာအငူမော်ပုံသက်ဆိုတဲ့ရွာရှိတယ်။အဲ့ဒီရွာရဲ့မြောက်ဖက်အဲ့ဒီတောင်ဦးဖရဆိုတာရှိတယ်။အဲ့ဒီတောင်ဦးဖက်မှာလည်းမိုက်ကလေးဆက်ကူနေတယ်ပြောတယ်
ဒီကနေ့မိုင်းပေါက်ကွဲဖြစ်စဉ်နဲ့ပတ်သက်ပြီးတပ်မတော်ပြောခွင့်ရနဲ့အေအေကံကြားရေးတာဝန်ခံကိုမေးမြန်းရမှာမသိရှိသေးဘူးလို့ဆိုပါတယ်။မနေ့ကတော့ကြောက်တော်မြို့နယ်ဂိန်းတောင်ကျေးရွာမှာတပ်မတော်စစ်ကြောင်းတစ်ခုမိုင်းခွဲတိုက်ခိုက်ခံရတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကပြောပါရတယ်
။တို့မနေ့ကဒီလေတနင်္ဂနွေနဲ့တနင်္ဂနွေ9မိနစ်ကြားရမှာကျွန်တော်စံပေါက်ရဲ့အစင်းမြောက်ဖက်မီတာ3000လောက်မှာအေအေအဲတောင်းရသူအင်အားဥလာကရမူပိုင်ဆွဲပြီးကတပ်မတော်စစ်ကြောင်းကိုတိုက်ခိုက်ခဲ့တာဖြစ်တယ်။ကျွန်တော်ပြန်လာပြစ်ခတ်တော့ရန်သူကနောက်ဆက်ပုတ်သွားတယ
်။မိုင်းခွဲခံရပြီးပြစ်ခတ်မှုကြောင့်ဂိန်းတော်ရွာသားတို့ဦးထိခိုက်တန်ရရရှိခဲ့ပြီးအပေါင်းဝရွာသားတို့ကလည်းတိတ်ဆုံးခဲ့တယ်လို့အပေါင်းဝကျေးရွာသားတို့ကဆိုပါတယ
်။စားကြဥကတော့ဘုံပေါက်တွေလို့ပြောပါတယ်။နောက်ပြီးတော့ဟိုလက်နေကြီးလက်နေနေတိုက်ခိုက်တယ်လေကြားပါတယ်။ဟိုရွာသားတွေအကြောက်အားတကြီးနဲ့ခုံးကြီးကြောက်မှာဓမ္မယုံမှာပြတ်ပြတ်ဝဲနေကြပါတယ်။အဲ့မှာလက်နေကြီးကလုံးလာထိမှန်ပြီးတော့ယောက်ျားတဦးရဲ့မိန်းမတဦးရဲ့အဲ့ဒီရောက်ပါမှာလည်းလက်နေကြီးအစားတွေကဖြစ်လာတယ်။မနေ့ကကျွန်တော်တို့အပေါင်းအားကပေါ်လမုံရက်ကွက်ကပေါ့ရှီခေါ်ထွင်းအေးများဆိုတဲ့အရေးသားတို့ပြေဆုံးတော့ပါတယ်။ဥမာညာဖားလက်မောင်းကြီးကျိုးတော့ပါတယ်။နောက်ပြီးတော့ညာဖားခြေထောက်လေးကျိုးတော့တယ်။ထိုးရောက်တင်ရလေးမေးနေတယ်အကိုရ။
တမရော်ကနေလမ်းပြပြခေါ်ရတဲ့ပေါဝချေးရွာသားဒေဆုံးမှုမှာတန်တရားဖြစ်စရာအနေထားရှိနေတယ်လို့ရွာသားတွေကပြောဆိုနေတယ်လို့တမရော်ဘက်ကတော့အေးအေးထောင်သားတဲ့မိုင်းချောက်လို့တမရော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စုံမင်းထွန်းကပြောပါတယ
်မိုင်းကွဲတဲ့နေရာကငါးပေတော့กว่าမှာပဲပေါဝချေးရွာမှာဒီဥထုံးအေးက40မိနစ်ဟိုကျွန်တော်တို့သူ့အလောင်းကိုတွေးကြည့်တယ်နောက်မှာတော့ဥကောင်းမှာနောက်ပြီးမှာမိုင်းကဝင်ထားတာတွေ့ရတယ်လက်ပြင်မှာလည်းမိုင်းကဖောက်ဝင်ထားတယ်ညာဘက်ပေါင်ပါတယ်ညာကဖောက်ဝင်ပြီးတုံးနေတာတွေ့ရပါတယ
်မနေ့ကလည်းမြောက်မြုပ်နဲ့တင်ယူကျေးရွာဘက်ကတပ်မတော်ယာယီထောက်ဖို့စကမ်းတစ်ခုကိုအေးဘက်ကတိမ်ပိုင်ရရှိခဲ့တယ်လို့အေးပြန်ချာရေးတာဝန်ခံခိုင်တုခကပြောပါတယ
်မြောက်မြုပ်နဲ့တင်ယူလောင်းမှာရှိတယ်ဒီဗမာစစ်တပ်ရဲ့ဒီထောက်ဖို့စကမ်းကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဒီတိမ်ပိုင်ဖြစ်တာရှိတယ်ဒီမှာတော့ဒီလက်နေခေယားဒီစေအုံးဆောင်စာရွက်စာတမ်းနောက်ရိတ်ခါပစ္စည်းတွေကိုတင်စီရမိခဲ့တာရှိတယ်ဗျ
သမ္မတော်ပြောခွင့်ရဘုံမှုချုပ်စော်မင်းတို့ကဒီတဲ့မှန်ကန်မှုမရှိဘူးလို့ပြောပါရတယ
်။ဒါကမြင်တာမရှိပါဘူးဗျ။ကျွန်တော်ကြည့်တာကတော့မနေ့ကထိတော့မရှိဘူ
း။ဒီကနေ့မှလည်းဘုံကျိုးမြို့နယ်မြောက်ဖက်အောင်မြကျော်ကျေးရွာတစ်ဝိုက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးစိုက်ပွဲအခြေအနေကိုမသိရသေးဘူးလို့အေအေဖက်ကပြောပါရတယ်။မနေ့ကတရက်ထဲမှာပဲရခိုင်ပြည်နယ်မြောက်ဦးဘုံကျိုးကြောက်တုံနဲ့ချင်းပြည်နယ်ပလောဝမြို့နယ်တို့မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခကပြောပါရတယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေနဲ့အတူဘုံခွဲတိုက်ခိုက်မှုဖြစ်စဉ်တွေဟာဆက်တိုက်ဖြစ်ပွားနေပါတယ်။အောက်တိုဘာ15ရက်နေ့ကမင်းပြားမြို့နယ်ကန်းညီကျေးရွာနီးမှာမိုင်းထောင်နေတဲ့အေအေဖွဲ့ဝင်တို့နဲ့ကြောက်တော်မြို့နယ်စေအောင်ကျေးရွာနီးမှာဘုံထောင်နေတဲ့အေအေဖွဲ့ဝင်တို့ကိုမြန်မာစစ်တပ်ကနေတွေ့ရှိပြီးအသေးဖမ်းဆီးရမိတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တပ်မတော်ရဲ့သတင်းထုတ်ပြန်ချက်ပေါ်မှာရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရကညှင်းဆုပ်ထားပါတယ်ခင်ဗျာ။